အမဟာရီကိန်းမုန်တိုင်းဟာအမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ကိုဥတီ၍ရှားလာနေတာနဲ့အမျှအိမ်မှာရှိတဲ့လူသန်းပေါင်းများကအနေနဲ့ဘေးလွတ်ရာကိုပြေးဖို့အတွက်အချိန်သိမ့်မရှိတော့ဘူးလို့အမေရိကန်အနာပိုင်တွေကသတိပေးလိုက်ပါတယ်။အမဟာရီကိန်းမုန်တိုင်းကြောင့်ကာရေဘီယံဒေသမှာလူ22ဦးထက်မနည်းသေဆုံးပြီးတော့ပျက်စီးမှုအဆုံးပျက်စီးဆုံးရှုံးမှုလည်းအများပြားရှိခဲ့ပါတယ်။အမဟာရီကိန်းမုန်တိုင်းဟာဖလော်ရီဒါပြည်နယ်ကိုတနင်္ဂနွေနေ့မှာဝင်ရောက်တိုက်ခတ်မှာဖြစ်ပြီးတော့ဖလော်ရီဒါအနာပိုင်တွေကတော့လူ 9.6 တန်းကိုမုန်တိုင်းမတိုင်ခင်ဘေးလွတ်ရာကိုပြေးကြဖို့ပြောထားပါတယ်အမဟာရီကိန်းမုန်တိုင်းဟာတကယ့်ကိုအပျက်စီးအဆုံးရှုံးတွေများပြီးတော့ဖလော်ရီဒါပြည်နယ်မှာအရင်ကတခါမှမကြုံမှုတဲ့မုန်တိုင်းမျိုးဖြစ်ကြောင်းမုန်တိုင်းရဲ့အကျယ်ပမာဏဟာလည်းဖလော်ရီဒါပြည်နယ်ထက်ကိုကြီးတယ်လို့ပြည်နယ်အုပ်ချုပ်ရေးမှူး Rick Scott ကပြောပါတယ်ကျွန်တော်တို့မှအချိန်တိတ်မရှိတော့ပါဘူးမုန်တိုင်းဟာဖလော်ရီဒါကိုရောက်ခါနီးပြီလို့သူကသတိပေးပါတယ်မုန်တိုင်းရဲ့ဥတီတဲ့လမ်းကြောင်းကိုတောက်ကြနေကကျွမ်းကျင်သူတွေပြန်ပြီးတော့ခမန်းနာမှာတော့ဒီဟာရီကိန်းမုန်တိုင်းဟာဖလော်ရီဒါပြည်နယ်နောက်ဘက်ကမ်းရိုးတန်းကိုဥတီနေပြီးတော့လူ6တန်းလောက်ရှိတဲ့မိုင်အမီမြို့ကိုတဲ့တဲ့ဝင်ရောက်တိုက်ခတ်မှာဖြစ်တယ်လို့ခမန်းနေကြပါတယ်ခင်ဗျာ